စပိန်နဲ့နော်ဝေနိုင်ငံတို့ကပါလက်စတိုင်းကိုတီးခြားနိုင်ငံတစ်ခုအဖြစ်ဒီကနေ့မေလ28ရက်နေ့မှာအသိအမှတ်ပြုလိုက်ကြပြီးဖြစ်ပြီးတော့အိုင်ယာလန်နိုင်ငံကလည်းမကြခင်မှာအသိအမှတ်ပြုဖို့ရှိနေပါတယ်ပြီးခဲ့တဲ့မေလ10ရက်နေ့ကပါလက်စတိုင်းကိုတီးခြားနိုင်ငံအဖြစ်အသိအမှတ်ပြုကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာထောက်ခံပေးပေးခဲ့ကြတဲ့အဖွဲ့ဝင်143နိုင်ငံနဲ့အတူစပိန်၊နော်ဝေနဲ့အိုင်ယာလန်နိုင်ငံတို့ကယက်တီလိုက်ကြတာပါ။အစ္စရေးကတော့ဒီလောက်ရအပေါ်အပြင်းထန်ကန့်ကွက်ခဲ့ပါတယ်။နိုင်ငံတကာအတိုင်အဝန်းအနေနဲ့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူဒွန်တွဲတည်ရှိရေးအတွက်ဦးတည်လှုံ့ဆော်ကြဖို့နော်ဝေနိုင်ငံသားဝင်ကြီးအက်စပန်ဘတ်အိုက်ကတောင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့ပါလက်စတိုင်းအုပ်ချုပ်ရေးအဖွဲ့ကိုချီးကျူးလိုက်ပြီးတော့အစ္စရေးဘက်ကအပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုမရှိတဲ့အပေါ်ပြစ်တင်ဝေဖန်လိုက်ပါတယ်။စပိန်ဝင်ကြီးချုပ်ဘက်ထရိုဆန်ချက်ကတော့တီးခြားပါလက်စတိုင်းနိုင်ငံအဖြစ်ဒီကနေ့အသိအမှတ်ပြုလိုက်ခြင်းဟာအစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးဆက်လက်တည်ရှိရေးအတွက်ရည်ရွယ်ကြောင်းပြောပါတယ်။အနာဂတ်မှာငြိမ်းချမ်းရေးတည်ရှိရေးနဲ့ပါလက်စတိုင်းနဲ့အစ္စရေးတို့အတူဒွန်တွဲနေထိုင်ပြီးတော့အစ္စရေးနိုင်ငံလေငင်းငယ်ရင်နဲ့လုံခြုံမှုရှိစေမဲ့အဖြစ်ဟာပါလက်စတိုင်းကိုတီးခြားနိုင်ငံတစ်ခုအဖြစ်အသိအမှတ်ပြုတဲ့နည်းလမ်းသာရှိတယ်လို့သူကပြောပါရရှင့်